Welcome to the Voice of America in Burmese.
မင်္ဂလာနက်နေခင်ဗျာခင်ဗျာဒေါက်တာရှင်များရှင်လန်းချက်မိကြပါစေ VOA American တန်က2019ခုနှစ်ဒီဇင်ဘာလ22ရက်ကြာတာဝတီနေ့နက်နေခင်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်ပေးနေပါပြီ92မီတာ32 40 49ရောကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စတမူပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်ပြည်ပြောင်းလဲရေးဥပဒေမူကြမ်းကိုလွတ်တော်နေရာစလုံးကမဲခွဲအတည်ပြုလိုက်ပါပြီရုရှားလူမျိုး၅ဦးနဲ့ချက်ချန်ခေါင်းဆောင်တို့ကိုအမေရိကန်ကတန်ခတ်ပိတ်ဆို့လိုက်ပါတယ်မြန်မာဆိုရကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်းလိုက်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်ဆန်းစစ်ဆေးရေးမှူးမစ္စညာဟီလီကဗိုလ်ထုနေမှာပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမခွန်ညွန့်နဲ့တူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတွေတွေလည်းမှာဆိုရင်တော့
We're disappointed by this. We encourage all member states to allow access to all of the human rights mechanisms.
ဒါကတော့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးထူးဆောင်ဆန်းစစ်ဆေးရေးမှုကိုမြန်မာနိုင်ငံလက်ရောက်ခွင့်ပြုဖို့မြန်မာအစိုးရကညှင်းပယ်လိုက်တဲ့အတွက်စိတ်ပျက်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရသူပြောသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာတွေ့ရတဲ့ရုပ်အလောင်းတွေနဲ့ပတ်သက်ပြီးတော့စစ်တပ်ကသူတို့စုံစမ်းစစ်ဆေးမယ်ဆိုတာကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကယုံကြည်မရှိဘူးလို့ပြောဆိုလိုက်တဲ့အကြောင်းဖန်စီကန်ရိုက်တာသတင်းတောက်နှစ်ဦးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာစတဲ့သတင်းလော်တွေကိုကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မက်ခွန်ညိုတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုလွတ်တော်နေရာစလုံးကမဲခွဲအတည်ပြုလိုက်ပြီးဖြစ်တာကြောင့်သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်လီကန်လွတ်တော်အမတ်တွေအောင်ပွဲခံနေကြပြီဖြစ်ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ပထမဆုံးအကြီးမားတဲ့အောင်မြင်မှုရရှိလိုက်တာလည်းဖြစ်ပါတယ်။ကျွန်တို့တို့ဟာအမေရိကန်ပြည်ထောင်စုပြန်လဲကြီးကြပ်အောင်လှုပ်ဆောင်နေကြပါပြီလို့အင်ဂျီရောမြက်ခင်းမြန်မာဗုဒ္ဓနိကကျင်းပတဲ့အောင်ပွဲခံမင်းကွန်းအတွင်းသမ္မတထရမ့်ကထည့်သွင်းပြောကြားခဲ့ပါတယ်။အခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုထောက်ခံအားပေးခဲ့ကြတဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကွန်နယ်အလုတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့ဒုသမ္မတမိုက်ပန်စ်တို့ကိုလည်းနာမည်တက်ပြီးသမ္မတကချီးမွမ်းခဲ့ပါတယ်။ဒါဟာတမိုင်းမှာအကြီးမားဆုံးအခွန်ကောက်ခံမှုရှော့ချပေးတဲ့ဝိသေသထူးခြားတဲ့အစီအစဉ်ဖြစ်ကြောင်းလဲသမ္မတထရန့်ကပြောပါတယ်။ဒီဥပဒေမူကြမ်းကိုထောက်ခံတဲ့သူတွေကတော့အခွန်ပေးဆောင်ရတဲ့အမေရိကန်ပြည်သူတွေအနေနဲ့2018ခုနှစ်စံပိုင်းမှာသူတို့ရဲ့ဝင်ငွေတိတိတသားပြောင်းလဲလာတာကိုတွေ့ရမှာဖြစ်ကြောင်းပြောပါတယ်။ The Tax Cut and Jobs Act အခွန်ကောက်ခံမှုရှော့ချခြင်းနဲ့အလုတ်ကန်ဖန်တီးခြင်းဥပဒေလိုအမည်ပေးထားတဲ့ဒီဥပဒေမူကြမ်းကိုလွတ်တော်နေရာစလုံးမှာရှိတဲ့ Republican အမတ်အများစုရဲ့တခဲနဲ့ထောက်ခံမှုနဲ့မဲခွဲအတည်ပြုလိုက်တာဖြစ်ပါတယ်။ Democrat လွတ်တော်အမတ်တွေကလည်းဒီဥပဒေမူကြမ်းကိုတင်းကြီးတင်းညွတ်ထဲကန့်ကွက်မဲပေးခဲ့ကြပါတယ်။ဒီဥပဒေမူကြမ်းကိုသမ္မတ Trump က Christmas မတိုင်ခင်လက်မှတ်ထိုးမယ်လို့ပြောထားတာကြောင့်သူလက်မှတ်ထိုးပြီးရင်ဥပဒေအဖြစ်အတည်ပြုလာတော့မှာပါ။
ချက်ချင်းအစိုးရရဲ့အဂရိလိုက်စားမှုကိုထုတ်ဖော်ဖို့ကြိုးစားတဲ့ပြည်သူတွေကိုစိုးစိုးရရဖိနှိပ်ချေမှုန်းခဲ့တဲ့ချက်ချင်းအာနာရှင်ရန်ဇန်ကာရီယော့ဖ်အပါအဝင်ရုရှားလူမျိုး9ယောက်ကိုအမေရိကန်ကဗန်နာရေးဆိုင်ရာအမည်မဲ့စီရင်သွင်းလိုက်ပါတယ်ချက်ချင်းခေါင်းဆောင်ကာရီယော့ဖ်ဟာလူတွေအစနာပျောက်သွားတာနဲ့ဥပဒေမဲ့တပ်ဖြတ်မှုတွေကိုကြီးကြပ်ကွက်ခဲ့ကြတဲ့အမေရိကန်ဗန်နာရေးဝန်ကြီးဌာနကဗုဒ္ဓဦးနေမှာပြောခဲ့ပါတယ်ကာရီယော့ဖ်ရဲ့နိုင်ငံရေးပြိုင်ဘက်တွေအနေနဲ့တဦးကလည်းကာရီယော့ဖ်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာမပြေလည်မှုအရာညှဉ်းပန်းနှိပ်စက်မှုတွေကိုခံခဲ့ရပြီးတဲ့နောက်သူ့ရဲ့ညွှန်ကြားချက်နဲ့ပဲအသက်ခံခဲ့ရတယ်လို့ယူဆချက်တွေရှိပါတယ်။ဒါအပြင်ထောင်ပိုင်လည်းဖြစ်ချက်ချင်းတည်ရဲရေးဝန်ကြီးလည်းဖြစ်သူ AUF ကတည်းကလည်းဥပဒေနဲ့တပ်ဖြတ်မှုနဲ့လိင်တူချင်းဆက်ဆံသူအမျိုးသားတွေပေါ်အနိုင်ကျင့်ဖိနှိပ်မှုအပါအဝင်တခြားလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုကဆွဆွဲခဲ့တာပါ။ Alexi Shishanya, Julia Mayunova, Andriy Pavlotto တို့ကလည်းအမေရိကန်ဒေါ်လာတန်230အခွန်ပေးဆောင်ရမှာလိမ်လည်မှုကိုလျှို့ဝှက်ပူးပေါင်းကြံစည်ခဲ့ကြတယ်လို့ရုရှားအခြေစိုက် Hermitage Fund အဖွဲ့ရဲ့ရှင်းလင်းကထုတ်ဖော်ခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုကိုသွားလို့တဲ့တူရကီနိုင်ငံသားတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာပြန်လျှောက်ခွင့်ရသွားပြီဖြစ်ပါတယ်။ဒါပေမဲ့ဆောင်းရမယ့်အချိန်ကတော့အတော်လေးကြာမယ်လို့ဆိုပါတယ်။ပြည်ဝင်ခွင့်ဗီဇာလျှောက်လာတဲ့အတွက်လူတွေအင်တာဗျူးရနိုင်မယ့်အစောဆုံးအချိန်ဟာ2019ခုနှစ်ဇန်နဝါရီလမှာဖြစ်မှာကြောင့်အခုကစပြီးတနည်းကျော်ဆောင်းကြရမှာဖြစ်ပါတယ်။အစ္စတန်ဘူမြို့မှာရှိတဲ့အမေရိကန်တန်ရုံးဝန်ထမ်းမက်တင်တိုပုစ်ကိုတရှုံမှုနဲ့ဖမ်းဆီးလိုက်တာကိုလက်တော့ပြန်တဲ့အနေနဲ့ မေရိကန်ပြည်ထောင်စုကိုယာယီလာကြမဲ့တူရကီနိုင်ငံသားတွေပြည်ဝင်ခွင့်ဗီဇာလျှောက်ထားခွင့်ကိုရပ်ဆိုင်းထားကြောင်းတူရကီမှာရှိတဲ့အမေရိကန်တန်ရုံးကအောက်တိုဘာလ10ရက်နေ့ကကြေညာခဲ့ပါတယ်။အဲဒီလောက်ရကိုလက်စားချေတဲ့အနေနဲ့အမေရိကန်မှာရှိတဲ့တူရကီတန်ရုံးကလည်းပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုတွေကိုပိတ်ပင်ခဲ့ပါတယ်။ဝါရှင်တန်ဒီစီမြို့ကိုတူရကီဝန်ကြီးချုပ်ဘီနာလီယီလ်ဒီရင်လာရောက်လက်ပတ်တဲ့နိုဝင်ဘာလအတွင်းမှာနိုင်ငံစလုံးကဗီဇာနဲ့ဆိုင်တဲ့လုပ်ငန်းတွေကိုအကန့်အသတ်နဲ့ပြန်လည်လုပ်ဆောင်ခဲ့ကြပါတယ
်။အမေရိကန်ကဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အတိအမှတ်ပြုမှုပေါ်မှာကုလသမဂ္ဂအထွေထွေညီလာခံအရေးပေါ်အစည်းအဝေးတရားကြာသပတေးနေ့မှာခေါ်ယူဖို့ရှိပြီးအဲ့ဒီအစည်းအဝေးမှာအမေရိကန်တင်ပြချက်ကိုကန့်ကွက်သူမှန်သမျှကိုမှတ်သားထားမှာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်တွေကိုအမေရိကန်တန်မတ်ကြီးနစ်ကီဟယ်လီကသတိပေးလိုက်ပါတယ်။သမ္မတဟာဒီမဲပေးမှုကိုစောင့်ကြည့်နေမှာဖြစ်ပြီးဘယ်နိုင်ငံတွေကကန့်ကွက်မဲပေးတယ်ဆိုတာကိုပြန်ပြီးတင်ပြဖို့လည်းသူကိုမှာကြားထားတဲ့အပြင်ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ကိုအမေရိကန်ကသေသေချာချာမှတ်တမ်းတင်ထားမှာဖြစ်ကြောင်းကိုလည်းပြောပါတယ်။ဒီလအစောပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ်ကအမေရိကန်ရဲ့ကာလရှည်ကြာထားရှိခဲ့တဲ့မူဝါဒကိုပြောင်းလဲပြစ်ခဲ့ပြီးဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်တည်မှတ်ပြုကြောင်းနဲ့အမေရိကန်တန်ရုံးတစ်ကိုအဲ့ဒီမှာသွားဆောက်ဖို့ပြင်ဆင်ရေးစတင်ပြင်ဆင်ဖို့ကိစ္စတွေကြေညာခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးတနင်္လာနေ့ကလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနေနဲ့14နိုင်ငံတို့ကဆုံးဖြတ်ချက်မူကြမ်းအတွက်မဲပေးခဲ့ကြပြီးမဲအမေရိကန်ကဗီတိုအာဏာသုံးပြီးတော့ဆုံးဖြတ်ချက်ကိုပယ်ချခဲ့ပါတယ်။အမေရိကန်ရဲ့တန်ရုံးကိုဘယ်နေရာမှာထားမယ်ဆိုတာဘယ်နိုင်ငံကမှပြောခွင့်မရှိဘူးလို့လည်းတမ်မတ်ကြီးဟာလီကမဲခွဲဆုံးဖြတ်ပြီးမှအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ
်။ UAE ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932 5.5 kHz 4433ည5.48 kHz 6785နဲ့ဒုတိယနာယူဝမှာလိုင်းလက်မီတာ190 kHz 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါတဲ့နေ့ကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာ။မြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်းလိုက်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအလူခွင့်ရေးအထူးစုံစမ်းရေးမှူးမစ္စယန်ဟီလီကဗိုလ်ထုနယ်မှာပြောပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေကိုစုံစမ်းမှုအတွက်မစ္စယန်ဟီလီဟာလာမယ့်ဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတာပါ။ဒါပေမဲ့အဲ့ဒီခီးစဉ်အတွက်သူမကိုပြည်ဝင်ခွင့်မပေးတဲ့အပြင်ပူးပေါင်းဆောင်ရွက်မှုပါပြုလုပ်မှာမဟုတ်ကြောင်းမြန်မာအစိုးရကဗိုလ်ထုနယ်မှာပြောကြားလိုက်ပါတယ်။သူ့ကိုပြည်ဝင်ခွင့်ပေးဖို့မြန်မာအစိုးရဘက်ကညှဉ်းဆန်းလိုက်တဲ့အပေါ်စိတ်ပျက်မိကြောင်းကုလသမဂ္ဂအတင်းအမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကဗိုလ်ထုနယ်မှာ VOE ကိုပြောပါတယ်မြန်မာအစိုးရအနေနဲ့အဲ့ဒီဆုံးဖြတ်ချက်ကိုပြန်ပြင်လိုက်မယ်လို့မျက်နှာကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောပါတယ်မစ္စယန်ဟီလီကိုပြည်ဝင်ခွင့်မပေးဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်ဒေါသထွက်မိကြောင်း Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကလည်းကြေညာချက်ထုတ်ပြန်ပါတယ်ယန်ဟီလီဟာ2014ခုနှစ်မှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်စတင်တာဝန်ယူတဲ့အချိန်ကစလို့မြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစီရင်ခံစာမှာရိုဟင်ဂျာတွေပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းတင်ပြခဲ့ပါတယ်
တင်တန်းခံထားရတဲ့ writer သတင်းတော်နှစ်ဦးကိုရဲဘက်ကစစ်ဆေးနေတာပြေဆုံးလို့ဤဖြစ်နေပြီးမကြခင်သူတို့အမှုကိုရုံတင်စစ်ဆေးနိုင်တော့မယ်လို့မြန်မာအစိုးရဘက်ကထုတ်ပြန်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုချော်စိုးဦးတို့ကိုဖမ်းဆီးထားတာသတင်းတစ်ပတ်ရှိလာပြီဖြစ်ပြီးသူတို့ကိုရဲအရာရှိတွေကရန်ကုန်မြို့ပြင်ကစားတောက်ဆိုင်တစ်ခုမှာညစာစားဖို့ချိန်ဆတဲ့အတွက်သွားခဲ့ကြခဲ့ပြီးတဲ့နောက်ပြန်ရောက်မလာတော့တာဖြစ်ပါတယ်။အဲဒီချိန်ကစပြီးအခုထိသူတို့ကိုဘယ်မှာချုပ်နှောင်ထားတယ်ဆိုတာမသိရသေးပါဘူး။အနာဘိုင်တွေကတော့သူတို့ဟာမြန်မာနိုင်ငံကိုလိုနီခေတ်ကလေးကအကျဉ်းသုံးလာခဲ့တဲ့နိုင်ငံတော်ရဲ့အစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3ခုကျူးလွန်ဖောက်ပြခြင်းရှိမရှိဆိုတာစစ်ဆေးနေရလို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းတောက်နေရောက်ကသတင်းရယူကိုစူးစမ်းနေတာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အတွက်ရှင်းနေငှားခွင့်ရမှာဖြစ်တယ်လို့မိသားစုနဲ့လည်းတွေ့ခွင့်ပေးမယ်လို့ဒေါက်ဆန်းစုကြည်ရဲ့ပြောခွင့်ရသူကဗုဒ္ဓဦးနေမှာပြောတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။သတင်းတောက်တွေရဲ့လူခွင့်ရေးပေါ်မှာရက်တပ်ဖွဲ့ဝင်တွေကလေးစားလိုက်နာမှုရှိမရှိကိုမေးမြန်းခဲ့ရမှာတော့ပြောခွင့်ရသူကရဲရရှိတွေကိုဥပဒေနဲ့ညီဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့ပြောကြခဲ့ပါတယ်။သူတို့နှစ်ဦးဟာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်14နှစ်ထိကြာခံရပါရှိပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေပုံမှန်ပြန်ဖြစ်စေဖို့နဲ့ဒေသရင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အိန္ဒိယနဲ့မြန်မာနိုင်ငံကြားနားလည်မှုစာကြွန်လွှာကိုဗုဒ္ဓနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်အိန္ဒိယနိုင်ငံကြားရေးအတွင်းဝန် S. ဂျိုင်ရှန်ကာနဲ့မြန်မာအစိုးရလူမှုဖွံ့ဖြိုးရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်တို့နေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်နားလည်မှုစာကြွန်လွှာအရဘင်္ဂလားဒေ့ရှ်ကနေရခိုင်ပြည်နယ်တဲကိုပြန်လာမဲ့ဒုက္ခသည်တွေနေရပြန်တဲ့အခါအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးရင်းနဲ့နေအိမ်ဆောက်လုပ်ရေးကိုအိန္ဒိယကအကူအညီပေးမှာဖြစ်ပါတယ်မြန်မာနိုင်ငံကိုတရားဝင်ခီးစဉ်ဖြစ်ပမာဆုံးရောက်လာတဲ့မစ္စတာဂျိုင်ရှန်ကာဟာ နိုင်ငံတော်တာမင်ကန်ပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးအခုလိုတွေ့ဆုံစဉ်အတွင်းမြန်မာနဲ့အိန္ဒိယနိုင်ငံကြားပူးပေါင်းဆောင်ရွက်မှုဆက်လက်တိုးမြှင့်ရေးရခိုင်ပြည်နယ်တွင်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအိန္ဒိယကအကူအညီပေးမဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အတာမင်ကန်ယုံကတဲ့ထုတ်ပြန်ပါတယ်။မစ္စတာဂျန်ရှန်ကာဟာနေပြည်တော်
တရင်သမားအကျဉ်းသားအများဆုံးရှိတဲ့နိုင်ငံဖြစ်ကြောင်းနေစီမချတရင်တောက်များဖွဲ RSF ဖြင့်နှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပြီးတရုတ်နိုင်ငံမှာလက်ရှိထိန်းသိမ်းခံထားရတဲ့တရင်တောက်ပေါင်း52ဦးရှိတယ်လို့ပြောပါတယ်။တရင်သမားတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေနဲ့နှိမ်ပန်းဖိနှိပ်မှုတွေအကြောင်းတရင်လာနေတာထုတ်ပြန်တဲ့ RSF ရဲ့နှစ်စဉ်အစီရင်ခံစာမှာတရုတ်နိုင်ငံဟာတရင်သမားတွေနဲ့ဘလော့ဂါတွေအပေါ်ရည်ရွယ်ချက်ရှိရှိထားပြီးနှီးလန်ပေါင်းစုံနဲ့အရေးယူနှိပ်ကွပ်နေတယ်လို့ဖော်ပြထားပါတယ်။အစိုးရဟာသူ့ရဲ့တိုက်ခိုက်တွေပေါ်မှာတည်တဲ့အထိထောင်ဒဏ်ချမှတ်ထားတာမျိုးမဟုတ်တော့ပဲသူတို့ရဲ့ကျန်းမာရေးခြေနေဆိုးဝါးလာပြီးအကျဉ်းထောင်တွေထဲမှာတည်ဆုံသွားအောင်တမင်လုပ်နေတယ်လို့ရေးသားထားပါတယ်။ဒီအစီရင်ခံစာမှာတရုတ်နိုင်ငံရဲ့အတိုက်ခံလက်ဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လက်ဖြစ်တဲ့လူရှောင်ဘူနဲ့ဘလော့ဂါရန်တုံချန်တို့ဟာအကျဉ်းထောင်ထဲမှာကင်ဆာယောဂါကိုခံပြင်းထန်စွာခံစားခဲ့ကြရပြီးမတည်ဆုံခင်မှာမှဆေးရုံကိုတင်ပို့ကူတာပေးခဲ့တဲ့အကြောင်း RSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူဟာဒီမိုကရေစီဆိုင်ရာကြေညာစရာအခန့်ရှိကိုပူတွဲရေးသားသူဖြစ်ပြီးနိုင်ငံတော်ပုံကန့်မှုနဲ့2009ခုနှစ်မှာထောင်ဒဏ်17နှစ်ချမှတ်ခံထားရသူဖြစ်ပါတယ်။
နော်ကိုရီးယားနျူကလ িয়ার ပြိပခါနဲ့တက်ဆိုင်တဲ့တိုးတက်ဖြစ်ပေါ်မှုတွေကိုဆွေးနွေးဖို့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကဗန်ကူးဗားမြို့မှာလာမယ့်ဇန်နဝါရီလ16ရက်နေ့မှာဂျပန်နဲ့တောင်ကိုရီးယားအပါအဝင်နိုင်ငံသားရေးဝန်ကြီးများရဲ့ထိပ်သီးဆွေးနွေးပွဲတစ်ခုကျင်းပဖို့စီစဉ်နေပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြိပခါကိုတန်တမာရေးနီလာနဲ့အဖြေရှာရေးဟာအရေးပါကြောင်းနဲ့ဖြစ်နိုင်ခြေလဲရှိကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စီယာဖရီလန်ကကနေဒါကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုပြောပါတယ်။ကိုရီးယားစစ်ပွဲကာလတုန်းကကုလသမဂ္ဂရဲ့နိုင်ငံတပ်ဖွဲ့တွေကိုဆဲလွတ်ပေးခဲ့တဲ့နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေလည်းစီးပွားဘက်ကိုတက်ဖို့ဖိတ်ကြားมาဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေအပြင်ဂျပန်၊တောင်ကိုရီးယားနဲ့အိန္ဒိယတို့လည်းတက်ရောက်ကြမှာဖြစ်ပါတယ
်
။ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကူစော်ဝင်နိုင်တဲ့မခွန်ကြီးတို့အကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းတော်တွေတင်ဆက်ဖို့အချိန်ရပ်ပါပြီ။မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတော်တွေတော့ရှောက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကိုပြည်ဝင်ဝင်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကငင်းဆန်လိုက်တဲ့အပေါ်မှာစိတ်ပြက်မိတဲ့အကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်မြန်မာအစိုးရရဲ့အဲ့ဒီဆုံးဖြတ်ချက်ပေါ်ဝေခွဲရခက်နေပြီးတော့စိတ်ပြက်မိတဲ့အကြောင်းမစ္စရန်ဟီလီကလည်းမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုစုံစမ်းဖို့အတွက်မစ္စရန်ဟီလီဟာလာမယ့်ဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတာပါဒါပေမဲ့အဲ့ဒီခီးစဉ်အတွက်သူမကိုပြည်ဝင်ခွင့်မပေးတဲ့အပြင်ပူးပေါင်းဆောင်ရွက်မှုပါပြုလုပ်မှာမဟုတ်ကြောင်းမြန်မာအစိုးရကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်သူမကိုပြည်ဝင်ခွင့်မပြုဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြက်မိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရFahan Haka VOA ကိုပြောပါတယ
် We're disappointed by this. We encourage all member states to allow access to all of the human rights mechanisms of the US.
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့စိတ်ပျက်မိပါတယ်။ကုလသမဂ္ဂစနစ်တွင်းမှာရှိတဲ့လူခွင့်ရေးဆိုင်ရာရန်ညားတွေနဲ့အညီဆောင်ရွက်ခွင့်ပြုဖို့ဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်တို့တိုက်တွန်းပါတယ်။ Miss Healy ဟာတတိပုဂ္ဂလပညာရှင်တဦးလည်းဖြစ်ပါတယ်။သူဟာအတွေ့အမှုကြုံနဲ့ရောကုလသမဂ္ဂရဲ့ရန်ညားနဲ့ပါသက်ဆိုင်ခြင်းမရှိဘဲတီးကြားလှုပ်ဆောင်နေသူဖြစ်ပါတယ်။
ရန်ဟီလီကိုအခုလိုပြည်ဝင်ခွင့်ညှင်းပယ်လိုက်တဲ့အပေါ်ကုလသမဂ္ဂဘက်ကဘာများလှုပ်ဆောင်နိုင်တာရှိပါသလဲလို့မေးတဲ့အခါမှာတော့ဖာဟန်ဟတ်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
် We want to make it very clear that it's the responsibility of governments to cooperate with the human rights mechanisms and beyond that of course we will let
ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာရန်ညားတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဟာတိုင်းပြည်တည်တည်ရဲ့တာဝန်ဝတ္တရားဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းရှင်းလင်းလင်းပြောကြားလိုပါတယ်အဲ့ဒါရဲ့နောက်ဆက်တွဲလှုပ်တင်တာတွေကတော့ဂျနီဗာမှာရှိတဲ့လူခွင့်ကောင်စီအပါအဝင်လူခွင့်ဆိုင်ရာဌာနကကျွန်တော်တို့ရဲ့လုပ်ဖို့ကိမ္မတ်တွေကဆုံးဖြတ်ပြီးတော့ဆောင်ရွက်ကြပါလိမ့်မယ်
။မြန်မာအစိုးရအနေနဲ့အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုပြန်ပြင်လိုက်မယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောပါတယ်။မြန်မာအစိုးရရဲ့ပုံထိုးနေ့ကဆုံးဖြတ်ချက်အပေါ်သူမအနေနဲ့ဝေခွဲရခက်ခဲပြီးစိတ်ပြက်မိကြောင်းရန်ဟီလီကလည်းဒီဇင်ဘာလ20ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူမကိုပေးအပ်ထားတဲ့တာဝန်ဝတ္တရားတွေဆောင်ရွက်တဲ့နေရာမှာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ခြင်းမပြုဖို့အခုလိုဆုံးဖြတ်တာဟာရခိုင်ပြည်နယ်အတွင်းမှာနဲ့ မြန်မာနိုင်ငံအတွင်းကတခြားနေရာတွေမှာဆိုးဝါးတဲ့အခြေအနေတွေဖြစ်ပေါ်နေတယ်လို့ယူဆစရာဖြစ်နေကြောင်းလဲမစ္စယန်ဟီလီရဲ့ကြေညာချက်ထက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အပြီးလူ့အခွင့်အရေးကောင်စီကိုတင်သွင်းတဲ့သူမရဲ့အစီခံစာဟာဘက်လိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းမြန်မာအစိုးရကသူ့ကိုအကြောင်းကြားခဲ့တယ်လို့လည်းမစ္စယန်ဟီလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်လူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကိုပြည်ဝင်ခွင့်မပေးဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်ဒေါသထွက်မိကြောင်း Amnesty International နိုင်ငံတကာလူ့ငြင်းချမ်းသာခွင့်အဖွဲ့ကြီးကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါဟာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေအနေနဲ့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိုလက်မခံဖို့နှီးမျိုးစုံနဲ့ရှောင်ရှားမယ်ဆိုတာပြသလိုက်ခြင်းဖြစ်ကြောင်း Amnesty International အဖွဲ့ကအရှေ့တောင်အာရှနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး James Gomez ကပြောပါတယ်နိုင်ငံအလိုက်ကုလသမဂ္ဂကရွေးချယ်ခန့်အပ်ထားတဲ့လူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွေဟာကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့အထွေထွေညီလာခံကိုနှစ်စဉ်အစီအခံစာတင်သွင်းနိုင်ရေးအတွက်သူတို့တာဝန်ယူရတဲ့တိုင်းပြည်အသီးသီးကိုတစ်နှစ်မှနှစ်ကြိမ်သွားရောက်ပြီးလူခွင့်ရေးအခြေအနေတွေကိုလေ့လာကြရတာဖြစ်ပါတယ်။မစ္စယန်ဟီလီဟာ2014ခုနှစ်မှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်အဖြစ်စတင်တာဝန်ယူခဲ့တဲ့အချိန်ကစလို့မြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြောပြသွားတာပါ။တို့ရရှိများခင်ဗျာ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာတွေ့ရှိခဲ့တဲ့ရုပ်အလောင်းတွေနဲ့ပတ်သက်လို့လူညုံရေးတပ်တွေပတ်ဝန်းကျူးလွန်ခြင်းရှိမရှိစုံစမ်းစစ်ဆေးပေးဖို့အတွက်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့မြန်မာတပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုတာဝန်ပေးရတဲ့အကြောင်းမနေ့ကတပ်မတော်ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်နဲ့ပတ်သက်လို့လူမျိုးစုရှင်းလင်းဖယ်ရှားမှုအဖြစ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲမှုတွေရှိနေချိန်မှာအခုလိုစစ်တပ်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မဲ့ပေါ်အယုံကြည်မရှိတဲ့အကြောင်းHRW လူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်မန်အင်ဂျင်နီယာအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မောင်းတော်မြို့နယ်ကအင်းတင်းကျေးရွာမှာတနင်္လာနေ့ကရုံအလောင်း10လောင်းတူဖို့တွေ့ရှိခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းဖို့အတွက်ကာကွယ်ရေးဦးစီးချုပ်ရုံကဒုဖို့ချုပ်ကြီးအေဝင်ဦးဆောင်နဲ့အဖွဲ့ဝင်9ဦးပါတက်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ဟာမနေ့ကနေပြည်တော်ကနေရခိုင်ပြည်နယ်ကိုထွက်ခွာသွားပါပြီဒုဖို့ချုပ်ကြီးအေဝင်ဟာအရင်ကလည်းရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလူခွင့်ရေးချိုးဖောက်မှုရှိမရှိစစ်ဆေးဖို့ဖေဖော်ဝါရီလကဖွဲ့စည်းလိုက်တဲ့တပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ဒီအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေအရတပ်မတော်ဟာဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကသာကျူးလွန်ခဲ့ကြောင်းအောက်တိုဘာလကထုတ်ပြန်တဲ့တပ်မတော်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လည်းအခုလိုစစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကယုံကြည်မှုမရှိကြောင်းနယူးယောက်ခြေဆိုင် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် I fear that the military is going to say that the people killed were killed by RSA
စစ်တပ်ကတော့သူတို့တတ်ထားတာဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေဒီလူတွေအသက်ခံခဲ့ရတာဟာ RSA ရင်းညာအကြမ်းဖက်အဖွဲ့ရဲ့လက်ချက်ပဲလို့ပြောမှာကိုကျွန်တော်တွတ်ထားပြီးသားပါစစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေကိုကျွန်တော်တို့ယုံကြည်မရှိပါဘူးအထူးသဖြင့်ဒီရုပ်လောင်းတွေတွေ့ရှိတဲ့သတင်းနဲ့ပတ်သက်ပြီးတော့လိုက်လံစုံစမ်းနေတဲ့ Writers သတင်းနှစ်ယောက်ဖမ်းဆီးခံရသလိုသူတို့ကိုတပ်ပုံနဲ့သတင်းချက်လက်တွေပေးခဲ့တဲ့ရွာကလူချို့လဲဖမ်းခံခဲ့ကြရပါတယ
်။ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာရခိုင်ပြည်နယ်လုံခြုံရေးအခြေအနေတွေနဲ့ဆက်ဆက်ပြီးဒီဇင်ဘာလ12ရက်နေ့ကရန်ကုန်မြို့မှာအဖမ်းခံရပြီးတဲ့နောက်မောင်းတော်မြို့အင်းဒင်းရွာမှာပညာရေးဝန်ထမ်း၄ဦးနဲ့အရက်သား2ဦးကိုဒီဇင်ဘာလ16ရက်နေ့ကရဲတပ်ဖွဲ့ကထပ်မံဖမ်းဆီးခဲ့ပါတယ်။ဒီရင်းသတင်းတချို့မှာတော့သူတို့အားလုံးဖမ်းဆီးခံရမှုတွေဟာဆက်ဆက်နေတယ်လို့ဖော်ပြခဲ့ပေမဲ့ BOA ကတော့တိကျအတည်ပြုနိုင်ခြင်းမရှိခဲ့ပါဘူး။အခုလိုသတင်းတောက်တွေဖမ်းဆီးခံရမှုအပါအဝင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပြည်တွင်းလာခွင့်မပြုတဲ့မြန်မာအရက်သားအစိုးရရဲ့လှုပ်ရက်အပေါ်မှာလည်း HRW အနေနဲ့အတော်လေးစိတ်ပြက်မိတယ်လို့ Brett Adams ကဆိုပါတယ
်။ It now looks like with the arrest of the journalist authorized by the president who was appointed by him
သူချင်းလေးကိုကြည့်မယ်ဆိုလို့ရှိရင်သတင်းတောက်တွေဖန်ခံရတဲ့ကိစ္စမှာဒေါ်ဆန်းစုကြည်ခန့်အပ်ထားတဲ့တမရရဲ့ခွင့်ပြုချက်ပါဝင်ခဲ့တာနောက်ပြီးတော့မြန်မာနိုင်ငံကိုလာမဲ့ကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့ဗီဇာကိုဒေါ်ဆန်းစုကြည်ဝန်ကြီးအဖြစ်တာဝန်ယူနေတဲ့နိုင်ငံရေးဝန်ကြီးဌာနကငင်းပယ်လိုက်တာတွေကိုကြည့်မယ်ဆိုရင်ပြဿနာထဲမှာဒေါ်ဆန်းစုကြည်ကိုယ်တိုင်ပါဝင်ပတ်သက်နေတယ်လို့ဖြစ်နေပါတယ်
တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတနင်္လာနေ့ကထုတ်ပြန်တဲ့အကြေညာချက်မှာတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်းကျေးရွာတုတ်တံမှာ တပ်ဖြတ်မြှုပ်နှံခံထားရတဲ့ဆိုသူတွေရဲ့ရုပ်အလောင်း၁၀လောင်းကိုဒီဇင်ဘာလ၁၈ရက်နေ့ကတူးဖော်ရရှိခဲ့ပြီးရုပ်အလောင်းတွေကိုတော့ဘယ်သူဘယ်ဝါတွေဆိုတာမသိရသေးတဲ့အကြောင်းနဲ့အဖြစ်မဲ့ပေါ်ပေါက်အောင်ဆက်လက်စုံစမ်းသွားမယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်အခုဖြစ်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လည်းတရားဥပဒေနဲ့အညီအရေးယူမယ်လို့တပ်မတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မိုင်းချင်းနိုင်ဖြောပြတော့တာပါ။ရိုက်တာတင်းထဏကတင်းတော့နှစ်ဦးဖမ်းဆီးခံထားရပြီးတဲ့တပတ်အကြာမှာမြန်မာနိုင်ငံတင်းမီဒီယာကောင်စီကနေဖမ်းဆီးခံထားရတဲ့တင်းတော့နှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့တင်းမီဒီယာဥပဒေပေါင်းအတွင်းဖြည့်ရှင်းခွင့်ရရင်ဖြည့်ရှင်းပေးလို့တဲ့အကြောင်းဒီကနေ့ရန်ကုန်မှာတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့သဘောထားထုတ်ပြန်လိုက်ပါတယ်မြန်မာတင်းမီဒီယာသမားတွေကတော့မြန်မာတင်းမီဒီယာကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့ဝေဖန်နေကြပါတယ်တင်းအပြည့်စုံကို VOE မြန်မာပိုင်းရဲ့တင်းတော့မမ်းမြင့်မြင့်ခိုင်ကတင်ပြပေးပါလိမ့်မယ်ခင
်ဗျာမြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာဥပဒေပေါင်းအတွင်းဖြည့်ရှင်းပေးဖို့ဆန္ဒရှိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသဘောထားထုတ်ပြန်ပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းသတင်းမီဒီယာဥပဒေအရပဲဖြည့်ရှင်းဆောင်ရွက်ဖို့အစိုးရကိုတေချာတိုက်တွန်းပြောဆိုတာမျိုးတော့မရှိပါဘူးရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စကြောင်းနိုင်ငံတကာမျက်နှာစာမှာတိုင်းပြည်ရဲ့ပုံရိပ်ထိခိုက်တာကြောင့်သတင်းမီဒီယာကောင်စီရဲ့လှုပ်ဆောင်ချက်ဟာအသင့်တော်ဆုံးဖြစ်မယ်ဆိုတာယုံကြည်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ
်။နံပါတ်1အချက်ကတော့ဒီအမှုကိုကျွန်တော်ကဖြစ်နိုင်မယ်ဆိုရင်သတင်းမီဒီယာဥပဒေအရဖြည့်ရှင်းဆောင်ရွက်လိုပါတယ်၊ညှိနှိုင်းပေးလိုပါတယ်။နံပါတ်2ကတော့တကယ်လို့ဒီသတင်းသမားနှစ်ယောက်ကိုယုံကြည်မယ်ဆိုရင်ကျွန်တော်ကယုံတော်မှာဒီ expert witness တို့ခေါ်တာပေါ့ကြွန်ကျင်သူမျက်သက်ဒီအဖြစ်ပါဝင်ကြပါတယ်ပါဝင်ခင်းပေးပါဖြစ်နိုင်မယ်ဆိုရင်နံပါတ်3ကတော့သူတို့ယုံကြည်ခင်းမယ်ဆိုရင်ကျွန်တော်ကဒီသူတို့ကဥပဒေပိုင်းဆိုင်ရာအထောက်ပံ့တွေပေးကြပါတယ်အကူအညီတွေပေးကြတယ်ဥပမာရှင်းနေရှင်းရငှားတာတော့ပါတယ်အဲ့ဒီသုံးချက်ပါလို့ခင်ဗျာဒီကနောက်တစ်ခုကကျွန်တော်ထောက်ပြသွားတယ်ဘာလို့ဆိုတော့ဒီကျွန်တော်ရဲ့တင်ကြချက်ဟာလက်ရှိအချိန်မှာကျွန်တော်တို့နိုင်ငံဟာကျွန်တော်နိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာအဆိုင်ဝိုင်းကြမှာတော်တော်ကိုစိုးစိုးဝါးထိခိုက်နေပါတယ်ဘလို့ဒီဖြစ်နိုင်ပြောလို့ရလဲဆိုကျွန်တော်တို့နိုင်ငံရဲ့ဒီ sovereignty ပေါ့နော်အချုပ်အခြာအာဏာကိုတော့မှချင်းချောက်နိုင်တဲ့အလားအလာရှိတယ်။အဲ့ဒီအနေအထားမှာကျွန်တော်တို့ခုလုပ်လိုက်တာဟာဒီသုံးခုဟာအကောင်းဆုံးအနေအထားဖြစ်စေပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ Writer သတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးထိန်းသိမ်းခံထားရပြီးတပတ်အကြာမှာမြန်မာနိုင်ငံသတင်းမီဒီယာအကောင်စီကသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးဖမ်းဆီးခံထားရတဲ့သတင်းတော်နှစ်ဦးကိုတရားရုံးတင်စစ်ဆေးမယ်ဆိုရင်လည်းသတင်းမီဒီယာအကောင်စီအနေနဲ့ expert witness ကျွမ်းကျင်အသည့်သက်တွေအနေနဲ့ဆောင်ရွက်ပေးလို့သလိုဥပဒေရေးရာအကူအညီလိုအပ်ရင်လည်းပေးသွားမယ်လို့မြန်မာသတင်းမီဒီယာအကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာသတင်းမီဒီယာသမားတွေဘက်ကတော့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့ဝေဖန်နေကြတာပါသတင်းမီဒီယာအကောင်စီတခုအနေနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုမယ်လို့မျှော်လင့်ထားပေမဲ့ဖြစ်မလာတဲ့အပေါ်စိတ်ပြတ်မိတယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဦးဆောင်ကော်မတီဝင်ကိုတော်လွန်ဆောင်ထက်ကပြောပါတ
ယ်ကျွန်တော်တို့သတင်းသမားတော့နှစ်ယောက်ကတရားခဏနေမဟုတ်ဘူးအပြစ်ကြီးလွန်ထားတယ်လို့မဟုတ်ဘူးအဲ့ဒါတော့ကြောင့်မို့ကျွန်တော်တို့ကအပြစ်မရှိဘူးချက်ချင်းလောက်ရမယ်ဆိုပြီးတော့တောင်းဆိုမယ်လို့ကျွန်တော်ညွှန်လင်းခဲ့တာပါအဲ့တော့ကျွန်တော်တို့ဒီမှာသတင်းသမားကာဝေးကော်မတီကတောင်းဆိုလာရှိတယ်ဒီသတင်းသမားတွေကိုချွင်းချက်မရှိချက်ချင်းလောက်ရမယ်ကျွန်တော်ဒီသတင်းသမားတွေသဘုံတွေမဟုတ်ဘူးတရှူတွေမဟုတ်ဘူးနိုင်ငံတော်ဖြတ်စည်းရတဲ့တွေမဟုတ်ဘူးသူတို့သတင်းလုံးလုံးရင်းနဲ့ဒါအစိုးရကသူတို့ကိုထိခိုက်နိုင်တဲ့လို့ယူဆပြီးတော့သူတို့ဒါဆွဲတာကိုကျွန်တော်တို့ကယူဆတယ်အဲ့တော့ကျွန်တော်ပြောနိုင်တာကျွန်တော်တို့ဒီမှာဖြစ်မရှိဘူးဒါကြောင့်မို့ကျွန်တော်တို့ကတော့ချက်ချင်းလွတ်ပြီးမှအများအားပြောထားရှိတယ်ဒါပေမဲ့ကျွန်တော်စာရင်းကောင်စီကဟိုထုတ်ပြန်ချက်သုံးဖို့ပေါ့နော်အဲ့ဒါသူတို့အန်တီနေတဲ့ကိစ္စကိုဖြည့်ဒီသတင်းမီဒီယာဥပဒေအရဖြည့်ရှင်းဝင်ပေးလို့ဖြည့်ရှင်းပေးမှုဆိုတော့ဖြည့်ရှင်းဝင်ပေးမှာဖြည့်ရှင်းပေးမှာလားပေါ့နော်အဲ့ဒါလည်းဒီမေးခွန်းထုတ်ချင်ပါတော့ကျွန်တော်တို့ဒါဖြည့်ရှင်းဝင်ပေးစရာမလိုကိုယ်လူကအပြစ်မရှိဘူးဆိုတာသိလို့ရှိရင်ကိုကလွတ်ပေးလို့ပြောမှာမဟုတ်တော့ဒါအခုတော့အဲ့လိုမျိုးဖြစ်တဲ့တကြောင်မို့အာတော်တော်ကြီးကိုစိတ်ပြတ်ဖို့ကောင်းတယ
်ဖန်စီခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောင်းနှုတ်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုဒီကနေ့အချိန်ထိမိသားစုနဲ့ရောရှိနေပါတွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာမသိရတာမို့ဖန်စီခံသတင်းဌာနဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါသတင်းတပတ်ကြားတဲ့အထိဖန်ဆီးခံထားရတဲ့သတင်းတောင်နှစ်ဦးရဲ့အခြေအနေကိုမသိရတာမို့မြန်မာဂျာနယ်လစ်ကွန်ရက်ကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ထံဒီကနေ့ဒီဇင်ဘာ20ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်။ကို colony kegrega, piatan tare, Yamaning a soya, liwache, ubri, poma, toya, Nangano longjoine, a josi wago, tikai sabo, yuebi, Tiamu in drea, uresure, so suegene, a mupuin fancy cantare, rider, drendon ugo, mianzon, pian look bebo, Hula tamaga, American bidon zune, uyoba tamaga abawi, Nanganaga, puesiriga, tonsu nijara lepe parishin.
Taro Buruni, a Yangoma, pilocated my mother, media council, yet drinza, shinemoe chow. Mamimikai, Timpia Tora Pipare. View in Yamavanga, Jadarinim, Nepet season, it will still be a Tantrini Varakna, Akuro, Sanya, the Christmas, Akutu Kala Yodai, Tolin Pinija, View Wino Dari, Ditachin Lesson, Nasimbu, Chinjabali, Joshi and Jabalisna.
Spirits up, we're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here, that only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.
Christmas Allah ye khata mien ma aalun pyo shwin chan mi jaw de khnya VOE American tan ye chatabari ni mne phe season ni go mne 9 na yi thi set pi lo atan lwin pe ni ba le
VOE Myanmar bai atan lwin season ni go tni go 6 chain thau lwin pe ni ba le Myanmar san naw chain mne pai 6 na yi ga ni 9 na yi thi line do meter 24 32 ne 40 lo ma na sin nai ji This season will be a nice and I need a chain garo, Manesian Igani Kuna IT DJ, Nile Tanagani, Nigant and IT to change the body. Then again, so by Chonai Gregani Kuna IT season go, Lindo, Sachau, Sakun and Nasangami Darima, Tolan Binibari. Now I'm Kuna Yani Sena IT season go, လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပနေ့နေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40ရုပ်အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးတုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
စာရေးတယ်ဆိုတာတခြားလူတစ်ဖက်သားငါလေအောင်ရေးရတာမဟုတ်လို့ပါအဲဒီတော့အဲလိုရေးသားတဲ့အခါမှာ
ဒါကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားကြရမှာပါအခုတော့အရင်ဆုံးကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုမူလအပေါ်မပြတ်တင်ပြပြုပါမယ် Nation Online ရဲ့အတွင်းမြင်ကဏ္ဍမှာရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြပြုပါမယ်တစ်ချိန်လုံးကဒီမိုကရေစီအတွက်အားထားရာကမ္ဘာကြီးရဲ့မျှော်လင့်ချက်ဖြစ်တဲ့မြန်မာခေါင်းဆောင်ဟာအခုတော့လူမျိုးစုလိုက်ရှင်းလင်းမှုတွေလူသားမဆန်တဲ့ဖိနှိပ်မှုတွေကိုကြီးကြပ်စီမံသူဖြစ်နေပြီဆိုပြီးတော့ဆောင်းပါးကိုအစချီရေးသားထားပါတယ်မြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်တခါတော့ဒီမိုကရေစီရဲ့မိရှုတဆောင်ဒေါအောင်ဆန်းစုကြည်ဟာလူတွေရဲ့အခြေခံလူခွင့်ရေးတွေကိုအကာအကွယ်မပေးနိုင်တဲ့အကာအကွယ်မပေးတဲ့နိုင်ငံခေါင်းဆောင်တစ်ယောက်ဖြစ်နေပြီလားဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်တကဘာလုံးကဒေါသထွက်ကြရတဲ့နောက်ဆုံးဖိနှိပ်မှုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဖြစ်ပွားခဲ့တာပါအဲ့ဒါကတော့ရိုဟင်ဂျာဒုက္ခသည်တွေကြုံတွေ့နေကြရတဲ့ဒုက္ခအခက်အခဲတွေကိုဖော်ထုတ်တင်ပြဖို့ကြိုးစားကြတဲ့ရိုက်တာသတင်းဌာနအတွက်လှုပ်လှုပ်ပေးနေသူမြန်မာနိုင်ငံသားသတင်းတောင်နှစ်ယောက်ကိုဖမ်းဆီးလိုက်တာပဲဖြစ်ပါတယ်။ဒီသတင်းတောင်နှစ်ယောက်ကိုရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေလူညုံရေးတပ်ဖွဲ့နဲ့တက်ဆိုင်တဲ့အရေးကြီးတဲ့လူညုံရေးစာရွက်စာတမ်းအထောက်အထားတွေကိုတရားမဝင်သတင်းရယူခဲ့တဲ့ဆိုပြီးတော့1923ခုနှစ်နိုင်ငံတော်အစိုးရတိဝတ်ချက်ဥပဒေနဲ့စွပ်စွဲထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာရိုဟင်ညာတွေနေထိုင်တဲ့အရပ်ဖြစ်ပြီးအစိုးရကလူမျိုးစုလိုက်ရှင်းလင်းမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဒေသဖြစ်ပြီးဒီသတင်းတောက်တွေဟာအစိုးရရဲ့လူညိုရေးနဲ့ဆိုင်တဲ့စီရေးသတင်းအချက်အလက်တွေစုဆောင်ခဲ့ပုံရပါတယ်။သူတို့ဟာထောင်နှံ14နှစ်ထိကြာခံနိုင်ပွဲရှိနေပါတယ်။သူတို့ကိုသတင်းပေးခဲ့တဲ့လူညိုရေးအရာရှိနှစ်ယောက်ကိုလည်းကိုလိုနီခေတ်ကဥပဒေနဲ့အရေးယူထားတယ်လို့ဆိုပါတယ်ကြည့်ရတာကတော့အစိုးရဟာရခိုင်ပြည်နယ်အတွင်းမှာဘာတွေဖြစ်နေတယ်လဲဆိုတဲ့သတင်းမှန်တွေကိုကဘာကိုတိအောင်လှုပ်ပေးတဲ့လှုပ်ရပေါ်အလွန်မင်းစိတ်ဆိုးမှန်ဆိုးဖြစ်နေပုံရတယ်လို့យေတာထားပါတယ်။ရိုဟင်ညာတွေကိုအစိုးရကဖိနှိပ်တက်ခိုက်နေတယ်ဆိုတာကိုကုလသမဂ္ဂကတော့အမေရိကန်အစိုးရကပါလက်ခံထားပြီးဖြစ်ပါတယ်။ဩဂုတ်လနောက်ပိုင်းကဆလို့6သိန်းခွဲကျော်အရေးတွက်ရှိတဲ့ရိုဟင်ညာတွေဟာအသက်အန္တရာယ်စိုးရိမ်ကြတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့အစိုးရဟာနိုင်ငံတကာကိုရင်ဆိုင်မှုတွန့်ဆုံနေပါတယ်အကူအညီပေးသူတွေနိုင်ငံသားသတင်းတောက်တွေစုံစမ်းစစ်ဆေးသူတွေကိုဝင်ရောက်ခွင့်မပြုပါဘူး2016ခုနှစ်ဒေါအောင်ဆန်းစုကြည်ရဲ့အဆိုအရအာဏာရလာပြီးတဲ့နောက်ပိုင်းအခြေအနေတွေကပိုဆိုးလာခဲ့တယ်လို့လူခွင့်ရေးသမားတွေကပြောကြပါတယ်စစ်တပ်ရဲ့ချင်းချောက်မှုတွေရောပါသွားတယ်ဆိုပေမဲ့အတီးရေဖြတ်မှုနဲ့အေးအေးယူတာတွေပိုးပြီးတော့များလာခဲ့ပါတယ်မွတ်စလင်တွေအပေါ်အမုန်းပွားမှုတွေမိလောင်ရာလေပစ်နေတဲ့အစိုးရဖုံးတော်ကြီးဝိရတုအကြောင်းရေးသားမှုနဲ့မြန်မာနောင်းသတင်းအေဂျင်စီရဲ့အက်ဒီတာကိုဆွေဝင်းကိုဇူလိုင်လထဲမှာတရားစွဲခဲ့ပါတယ်။နေပြည်တော်ကလွှတ်တော်ကိုဒရုန်းနဲ့ဓာတ်ပုံရိုက်မှုနဲ့စင်ကာပူနဲ့မလေးရှားကသတင်းတောက်တွေကိုအောက်တိုဘာလမှာဖမ်းဆီးပြီးတော့ထောင်နှစ်လချမှတ်ခဲ့ပါတယ်။အခုလဲလူဟင်းညာအကြီးမှာကဘာကြီးကဒေါအောင်ဆန်းစုကြည်ပေါ်ဗဝင်မကျဖြစ်နေကြပါပြီ။သူမဟာလွတ်လပ်မှုနဲ့အမှန်တရားကိုပြောဆိုဖို့အမြဲတမ်းပြောလာခဲ့သူဖြစ်ပါတယ်။သတင်းတောက်တွေကိုပြန်လွှတ်ပေးပြီးတော့ရခိုင်ဒေသညီညာရေးအတွက်သူတို့ရဲ့အလုပ်ကိုသူတို့လုပ်ကင်ခွင့်ပြုပါစသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ရခိုင်ပြည်နယ်အတွင်းလူမှုစီးပွားရေးအခြေအနေတွေပုံမကောင်းမွန်လာစေဖို့အတွက်အိန္ဒိယနဲ့မြန်မာနိုင်ငံတို့ကြားသဘောတူညီမှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ကြတဲ့အကြောင်း DR Chowdhury ကဒီ Economic Times မှာရေးသားထားတဲ့အဆောင်ပါဖြစ်ပါတယ်။အစိုးရနှစ်ခုကြားပထမအဦးဆုံးချုပ်ဆိုတဲ့နားလည်မှုစာချုပ်လွှာအရလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ရခိုင်ပြည်နယ်အတွင်းကလူမှုဘဝတွေတိုးတက်စေရေးအတွက်ပူးပေါင်းလှုပ်ဆောင်ကြဖို့ဖြစ်ပါတယ်။အဲဒီထဲမှာပညာရေး၊ကျန်းမာရေး၊စိုက်ပျိုးရေး၊ဒေတာရင်းဖွံ့ဖြိုးရေး၊အငွေစားလန်တရားတွေတည်ဆောက်မှုနဲ့ပြည်ပင်ထိန်းသိမ်းရေး အသေးစားလျှက်စစ်တအားထုတ်လုပ်မှုစီမံကိန်းအိမ်တွင်းဆက်မှုလက်မှုထုတ်လုပ်မှုရဲတင်နှန်းကြောင်းဆေးရုံတိဆောက်ရေးတဘာဝပတ်ဝန်းကျင်နဲ့ရှီဟောင်းအမွေနှင့်ထိန်းသိမ်းရေးအစရှိစာတွေကိုဆောင်ရွက်ဖို့ပါဝင်နေစသဖြင့်ရည်တာထားပါတယ်ခင်ဗျာ
ဒီနေ့တွင်မြန်မာနိုင်ငံကြီးမှာညဉ့်ညံရေးဖွံ့ဖြိုးရေးဆိုင်ရာခက်ခဲတွေကဲဆန့်ချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရ ेंजर အရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ရွက်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားပြည်ရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညတဲ့ဒီလိုက်အစည်းအဝေးမှာမြမဒီမိုကရေစီတနှစ်တာသုံးသက်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့လည်းတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာတိုင်းဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
တရရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့အထပ်မံတိုက်တွန်းပါရစေခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါတော့မယ်မနက်ခင်းတိုင်းနားဆင်နေကြ American Indian တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့မြတ်တွေတင်ပြမယ် Idiom အတုံးကတော့
Hit the ground running
ဖြစ်ပါလေစာလုံးပေါင်းက HIT hit tira yaita THE the GROUND ground the ground ကတော့မြေကြီး RUNNING running ကတော့ပြေးတာကိုဆိုလိုပါလေစကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုရဲ့သဝိုက်ဒီဘက်ကတော့လုပ်ငန်းဝင်မှစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတံပြီးတခါတည်းအလုတ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေလူတူဟာခြေချပြီးဟေးဆိုတာနဲ့စံတဝါဝါမလုံနေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုတ်ရှင်တူအနေနဲ့အတုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြကြရအောင
် We need someone who can hit the ground running a personwho needs no training
ကျွန်တော်တို့လူတာကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည်တဲ့လူမျိုးဖြစ်ပါတယ်သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အတိအပြုရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် We need someone who can hit the ground running a person who needs no training
အစွမ်းစရှိတဲ့အသုံးတည်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စွမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါလေအဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian တို့ English စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးမြမအရေးတုံးသက်ချက်ကိုတင်ဆက်ပေးပါမယ်အခုတင်ဆက်မဲ့ဥကျော်စန်းသားရဲ့မြမအရေးတုံးသက်ချက်အစီအစဉ်မှာတော့ဝိုင်းရင်သတင်းစာဆရာကြီး Vatil Litna နဲ့Scroll Media တို့ရခိုင်မြောက်ပိုင်းအရေးဆက်သွယ်မေးမြန်းခန်းဒုတိယပိုင်းဖြစ်ပါတယ်ဒီရိုဟင်ဂျာပြဿနာအပေါ်ဒေါအောင်ဆန်းစုကြည်ဘာလုပ်နိုင်တယ်လဲဘာလုပ်တင်တယ်လဲဒီပြဿနာဟာဒေတာရင်းမှာဘလို့ရိုက်ခတ်နိုင်တယ်လဲပြည်လည်နိုင်တဲ့အလားအလာရောရှိရလားစတာတွေကိုမေးမြန်းဖြေဆူထားပါတယ်ဥကျော်စန္ဒကပြန်ဆိုပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
PRSC အဖွဲ့ဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
။တခြားတိုင်းရင်းသားသဘုံအဖွဲ့တွေကအနည်းအများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်။ယူနီဖောင်းတွေရှိတယ်၊ယာဒူးအဆင့်တွေတတ်မှတ်ထားကြတယ်၊တပ်ခွဲ၊တပ်ရင်း၊တပ်မစတာတွေဖွဲ့စည်းထားကြတယ်။မောင်းမြန်တနက်ဒါမှမဟုတ်စစ်တပ်တွေလည်းကန်ကြပါတယ်။အာဆာရဲ့နီလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်။2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းတိတ်ကွဲပါတယ်သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲသူတို့မှလက်နဲ့သိမ့်မရှိဘူးဓာတ်တွေလှန်နေတဲ့အများစုက သူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်မြန်မာပြည်တွေကတခြားတိုင်းရင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗျအ
ဲသူတို့မှာအင်အားဘယ်လောက်ရှိရလို့ခံမှန်းပါလဲ
ကျွန်တော်အတိအကျတော့မသိပါဘူးဩဂုတ်25မှာတန်ကင်ကတော့900 600လောက်အမေရိကန်တွေဘင်္ဂလားဒေ့ရှ်ကမှတင်နန်းတွေတက်ပြီးတော့တင်နန်းဆရာတွေအားလုံးကလည်းအာဖဂန်စစ်သားဟောင်းတွေတင်နန်းဆရာတွေ150လောက်မှာအားလုံးကနိုင်ငံသားအများစုကဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေတိုက်ခိုက်ရေးသမားတွေတဲကတချို့ဆိုရင်ပါကစ္စတန်နဲ့အင်ဒိုနီးရှားနောက်ပြီးတော့ဥစ်ဘက်စကစ္စတန်ကလည်းတင်ရောက်ပါတယ်သူတို့ကသူတို့မလေးလို့ပြောတဲ့သူတွေလည်းပါတယ်မလေးရှားလားထိုင်းတောင်ပိုင်းကလားဆိုတော့ကျွန်တော်သိချာမသိပါဘူ
းဆိုတော့ဒီလူတစုဟာရခိုင်ကမဟုတ်ဘူးဆိုရင်ရခိုင်ပြည်နယ်လွတ်လပ်ရေးအတွက်ဘာကြောင့်မလာပြီးတိုက်နေကြသလဲ
တခြားအဆင့်တွေမှာဒေသတွင်းကလူတွေကိုထဲသွင်းခန့်အပ်ထားပါတယ်ဒီလိုပါဝင်လာတဲ့လူတွေဟာနှင်းနဲ့ချီပြီးဆက်ဆံပြုမှုခံလာရတဲ့ပုံစံတွေကိုခံမြင်းဒေါသထွက်နေတဲ့လူငယ်တွေပါဒါပေမဲ့ပါကစ္စတန်သားတွေဥစ်ဘက်တွေမလေးတွေဘာလို့ပါလာစရာရှိသလဲတကယ်တော့အဲ့ဒီလူတွေကဂျေဟတ်ဘာသာရေးစစ်ပွဲဖြစ်အောင်လုပ်နေကြတာပ
ါဆိုတော့ဒီလူတွေဟာဒေသတွင်းကသူတို့ကိုသူတို့ရိုဟင်ဂျာလို့ဆိုသူတွေထောက်ခံမှုကိုဘယ်လောက်ရတယ်ခင်ဗျာရရောရပါသလား
သိမရပါဘူးအများကြီးကွဲနေကြတယ်ထင်ပါတယ်ဩဂုတ်25တိုက်ခိုက်မှုအတွက်အာဆာအဖွဲ့အပြစ်တင်ခံရပါတယ်ဘာကြောင့်တိုက်တာလဲဘာကြောင့်သွားဆတာလဲလို့အပြစ်တင်ခံရပါတယ်အာဆာအဖွဲ့ရဲ့တိုက်ခိုက်မှုဟာအချိန်ကြိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်ကိုဖီအာနန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ငံပိုင်းအတွင်းမှာတိုက်တာပါတကယ်တမ်းတော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝမှိမ့်မိန်သွားပါတယ်ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူးသူတို့ကစီရေးရလှုပ်ရှားဖို့ပိုလိုချင်နေတာပါဒါကြောင့်တစ်ဖက်မှာစစ်တပ်ကိုသွားဆရကောင်းလားဆိုပြီးလူတို့ကအပြစ်တင်နေချင်းတခြားတစ်ဖက်မှာသူတို့မျှော်လင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူတို့ဘက်ကိုဝင်လာကြပါလေ
အနောက်တိုင်းမီဒီယာတွေကဒီပြဿနာအပေါ်ဒေါအောင်ဆန်းစုကြည်ရဲ့ကင်တွယ်မှုကိုအထုတလဲဝေဖန်ကြပါတယ်ဘာတွေ့ပါပြောချင်ပါလဲ
2015မှာတရားမျှတတဲ့ရွေးကောက်ပွဲလုပ်ခဲ့ပေမဲ့အရေးကြီးတဲ့ဝန်ကြီးဌာန၃ခုကိုကင်ထားတဲ့စစ်တပ်ကနိုင်ငံကိုအဓိကမောင်းနှင်နေတာပါဖြစ်နေပြနေတာတွေကိုကြည့်ရင်ဒေါအောင်ဆန်းစုကြည်နဲ့လုံးဝကင်းလွတ်နေပါတယ်ဒါကြောင့်သူ့အနေနဲ့ဘယ်သူ့ကိုမှပြပြသာသာအမိန့်မပေးနိုင်ပါဘူးစစ်တပ်ဟာကကွေဦးစီးချုပ်ရဲ့အမိန့်ကိုသာနာခံပါတယ်။ရွေးကောက်ခံခေါင်းဆောင်တွေရဲ့အမိန့်ကိုမနာခံပါဘူး။သူဟာတတိထားရှောင်လန်းနေရပါတယ်။သူကရိုဟင်ဂျာတွေအတွက်ပြောလာမယ်ဆိုပါစို့ဗျာ။အဲ့ဒီအခါမှာသူ့နိုင်ငံရေးကိုသူတက်လိုက်တယ်လို့ဖြစ်မှာပါ။သူ့ရဲ့မဲဆန္ဒရှင်အများအပြားဒီပြဿနာမှာဘယ်လိုရပ်တည်ကြရလဲဆိုတာသိရှင်းပါတယ်။သဘောထားတင်မာတဲ့ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံမှုပြသလိုက်ရင်အနောက်တိုင်းသတင်းလောကကအပြင်းထန်ဝေဖန်လိုက်မယ်။သူဘာမှမလုပ်ပဲနေရင်လဲအခုကြုံနေရတယ်လို့ဝေဖန်ခံရမှာပဲ။ဒါအတူတည်းအင်မတန်တိမ်မွေ့ပြီးအတင်းဆောင်လုံးဝမခံနိုင်တဲ့အခြေအနေမျိုးပါ။ဒေါ်ဆန်းစုကြည်အနေနဲ့လုတ်ခဲတင်းရဲ့သားနဲ့မလုတ်ခဲတာကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုတွားရောက်ပြီးတော့ဒီရွေးကောက်ခံနိုင်ငံရေးသမားတချို့ကိုတွေ့တဲ့ကိစ္စပါ။ရခိုင်မျိုးသားပါတီခေါင်းဆောင်ကိုမကြိုက်လို့သူလုံးမမဟုတ်ပါဘူး။ဒါပေမဲ့ရခိုင်မှာအရသားတွေရဲ့အခန်းကဏ္ဍလည်းရှိနေတယ်ဆိုတော့အတိမတ်ပြုပြသဖို့လိုအပ်ပါတယ်။ဘာမှပြောနေစရာမလိုပါဘူးဗျာ။စေယုံတစ်ခုကိုသွားကြည့်တာမျိုးလူမှုအတိုင်းဝိုင်းအားလုံးကလူတွေနဲ့တွေ့ဆုံတာမျိုးတွေလုပ်ခဲ့ခြင်းအဖြစ်ပေါင်းကျင်းလို့တဲ့အရသားတွေရဲ့အခန်းကဏ္ဍကိုချက်တွင်ပေးနိုင်မှာဖြစ်ပါတယ
်။ဒီခိုင်ရေးကိုတုံ့ပြန်တဲ့နေရာမှာအိန္ဒိယနိုင်ငံဟာအနောက်တိုင်းဒီမိုကရေစီနိုင်ငံအများစုနဲ့မတူပဲအတိအလင်းရှုတ်ချတာလည်းမတွေ့ရပါဘူး။ဒီလိုလုပ်တာအိန္ဒိယအစိုးရအတွက်မှန်ကန်တဲ့လုပ်ရလို့ထင်ပါသလ
ားဒါအမှန်နဲ့မှားတယ်ဆိုတာကျွန်တော်ပြောရမယ့်ကိစ္စမဟုတ်ပါဘူးဒါပေမဲ့မြန်မာအတွက်အရေးကြီးဆုံးအိန္ဒိချင်းနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ဟာအနောက်နိုင်ငံတွေလိုရှုံချတာမျိုးမလုပ်ကြပါဘူးဒါဟာမဟာဗျူဟာအရေးကြောက်ဆိုတာထင်ရှားပါတယ်မြန်မာဟာတရုတ်ဖို့အိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်အရေးကြီးပါတယ်အိန္ဒိယဖို့ဆိုရင်လည်းအရှိတောင်အာရှစီတွားရာတကားပေါက်လည်းဖြစ်နေပါလေ
။အိန္ဒိယအစိုးရဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတင်းမာတဲ့ရည်တည်မှုကိုမကြိုက်ခင်ကပြသခဲ့ပါရယ်။ရိုဟင်ဂျာတွေဟာလုံခြုံရေးချင်းချောက်မှုတရတောင်ဖြစ်နိုင်တယ်လို့ဆိုထားပါရယ်။ဒါကဘယ်လိုပြောချင်ပါသလဲ
။လုံခြုံရေးစိုးရိမ်မှုတွေကြောင့်ဒီလိုရည်တည်တာဖြစ်ကောင်းဖြစ်ပါလိမ့်မယ်။လုံလုံစင်မှာတော့စိုးရိမ်လောက်တဲ့အထောက်အထားတွေမတွေ့ရသေးပါဘူး။ဆိုတော့တကယ်မရှိသေးပါဘူး။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာဒုက္ခသည်က8သိန်းလောက်ရှိနေတာပါ။ သူတို့ဘယ်ကိုသွားမှလဲဘင်္ဂလားဒေ့ရှ်မှာလူဦးရေငကူအားမှပိုပြီးတော့ပြုတ်သိမ့်နေတာလူနေကျဲတဲ့နေရာဆိုလို့ရှာရှာပပတနေရာပဲရှိပါတယ်စစ်တကောင်တောင်နှန်းဒေသဖြစ်ပါတယ်ကျွန်တော်ရရှိတဲ့အချက်လက်တွေမှန်မယ်ဆိုရင်ပေါ့လေအဲ့ဒီဒေသမှာရှိနေတဲ့ဗုဒ္ဓဘာသာဝင်ချက်မာရီနဲ့မာမာရီအထူးစိုးရင်နေကြမှာပါ
ဒီပြဿနာဟာတောင်အာရှဒေသကိုဘယ်လိုရက်ခတ်တိုင်းနဲ့ထင်ပါသလဲဘာတဲ့
ပြောဖို့တော့နည်းနည်းစောပါသေးတယ်ယုတ်တရပဲအဲ့ဒီဒေသတွင်မှာဒုက္ခတွေပြီးများပြားလာတာပါအစိုးရအစ္စလာမ်အုပ်စုတွေကဒီအခြေအနေကိုအခွင့်ကောင်းယူဖို့ကြီးနေကြတယ်ဆိုတာလူတိုင်းသိပါတယ်အင်ဒိုနီးရှားဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကအုပ်စုတွေဟာအဲ့ဒီတွေကသူတို့အတွက်တပ်သားအသစ်ရှာနေကြပါတယ်စစ်သွေးကြတုံ့ပြန်မှုဖြစ်လာရင်တော့ဒေသတွင်တိတ်ဆိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်မှာပါဘင်္ဂလားဒေ့ရှ်မှာမကြခင်ရွေးကောက်ပွဲကျင်းပဖို့လည်းရှိနေတယ်ဆိုတော့ထက်တွေ့ရပါလိမ့်မယ်။တချိန်လုံးကဘင်္ဂလားဒေ့ရှ်ဟာမြန်မာစစ်တပ်နဲ့လက်တွဲပြီးရိုဟင်ဂျာတပုံတွေကိုတိုက်ခိုက်ဖို့ကမ်းလှမ်းခဲ့ဘူးပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်မခံဘူးလို့တောင်ငင်းဆန်ခဲ့ဘူးတာရှိပါတယ်။ဒါပေမဲ့ပြဿနာကတိတ်ကြီးထွားလာတော့ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့အဝါမီအဖွဲ့ချုပ်အစိုးရကရက်တီချက်ပြောင်းသွားပါတယ်။ဘာသာရေးအယူသည်အခြေခံဝါဒီဂျမာအီအစ္စလာမီတွေဒီအခြေအနေကိုအမျက်ထုတ်မဲ့အရေးကိုဟန်တားနိုင်ဖို့အတွက်ကြောင်းသွားတာပါတကယ်လို့ရိုဟင်ဂျာတောင်းကျမ်းသူတွေနဲ့နီးစပ်တယ်လို့သိကြတဲ့ဂျမာတွေရဲ့ထောက်ခံမှုနဲ့ဘင်္ဂလားဒေ့ရှ်အမျိုးသားဝါဒီ BNA ကသာအနိုင်ရလာရင်တော့ဒီလုံခြုံရေးအတွက်အထူးစိုးရင်စရာဖြစ်လာပါလိမ့်မယ်ဒါကြောင့်လဲရှိတ်ခါစီနာအနေနဲ့ဒုက္ခသည်တွေဘက်ကရက်တီပါတယ်ဆိုတဲ့အကြောင်းအပူတပြင်းပြသခြင်းနေတာဖြစ်ပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမကြခင်ကရရှိခဲ့တဲ့ဒုက္ခသည်ပြန်ပို့ရေးသဘောတူညီချက်ကိုဘယ်လိုသဘောရပါသလဲ
အဲ့ဒါကတော့ရုပ်ပြပါဗျာဘာမှဖြစ်လာမှာမဟုတ်ပါဘူးပထမတစ်ချက်ကစီစီရေးလုံးမှာပါဒီလူအများပြားမှာဘယ်အထောက်ထားမှမရှိပါဘူးနောက်တစ်ချက်ကတော့သူတို့ရောပြန်သွားကျင်ကြရဲ့လားဆိုတာပဲစစ်တပ်ကရဲဆက်လှုပ်လှုပ်လိုက်တာကဘယ်တော့မှပြန်မလာခြင်းအောင်လှုပ်လိုက်တဲ့သဘောလို့ကျွန်တော်ထင်ပါတယ်နောက်ပြီးသူတို့ဘယ်ကိုပြန်လာမှလဲသူတို့အိမ်တွေကမီးလောင်သွားခဲ့ပြီလေ
ဒီပြဿနာမကြခင်ပြည်လည်းမဲ့အလားအလာကိုမြင်ပါသလားဗျာ
ဒါတော့ဖြေဖို့တိတ်ခက်ခဲပါတယ်ရိုးရိုးသားသားပြောရရင်ကျွန်တော်မဖြေနိုင်ပါဘူးသူတို့ဘင်္ဂလားဒေ့ရှ်မှာနေနိုင်မလားဆိုတော့နေနိုင်ပါတယ်ဒါပေမဲ့သူတို့ဟာစစ်တကောင်းတောင်တန်းဒေသအတွက်ပြဿနာဖြစ်နေပါတယ်ဆိုရင်တတိယနိုင်ငံတစ်ခုကိုသွားကြမလားဘယ်သူရောသူတို့ကိုလက်ခံမှာလဲ
တော်ရရှင်ခင်ဗျာဘတ်တလစ်နာဟာအခုခါပိတ်သိမ်းသွားပြီဖြစ်တဲ့ Far Eastern Economic Review သတင်းမဂ္ဂဇင်းရဲ့မြန်မာရေးရာသတင်းထောက်ဖြစ်ပြီးအသက်20နှစ်အရွယ်1989ခုနှစ်မှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီး1962က2010အထိကာလရှည်ကြာစွာစစ်တပ်ကြီးစိုးအုပ်ချုပ်မှုဖြစ်ရပ်တွေကိုနှစ်ပေါင်း30လုံးလုံးရေးသားတင်ပြခဲ့ပါတယ်။သူရဲ့ရေးသားမှုတွေကြောင့် 1982 မှာမြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါမဲ့သူဟာအဲ့လိုပိတ်ပင်မှုကိုဖီဆန်ပြီးတော့အိန္ဒိယနယ်မြေနာဂတောင်တန်းဒေသတစ်ဆင့်မြန်မာနိုင်ငံတဲကိုသူ့ရဲ့ဇနီးတွေဆိုင်းနှောင်းနဲ့အတူဝင်ရောက်ခဲ့ပါတယ်။ဆိုင်းနှောင်းဟာမြန်မာနိုင်ငံသူရှမ်းမျိုးသမီးတူဖြစ်ပါတယ်။အဲ့ဒီအချိန်ကသူဟာသူ့ရဲ့သမီးငယ်ကိုမွေးဖွားပြီးခါစားဖြစ်ပါတယ်။သူတို့ဟာရှမ်းပြည်နယ်ကချင်းပြည်နယ်တွေမှာဆက်စစ်လာခံကြံ့င်ပြီးတဲ့နောက်ဆုံးမှာတရုတ်ပြည်ဘက်ကိုရောက်ရှိသွားခဲ့ရပါတယ်။ဒီကြီးဟာကြမ်းတမ်းလှတဲ့အပြင်လူမျိုးစုလက်နက်ကိုင်မျိုးစုံတို့နယ်မြေတွေလည်းဖြစ်ပါတယ်။အဲ့ဒီခရီးစဉ်ရဲ့ရလကတော့ Land of Jade A Journey from India Through Northern Burma to China ကျောက်စိမ့်မြေမြန်ပြည်မြောက်ပိုင်းကိုဖြတ်ပြီးအိန္ဒိယမှသည်တရုတ်ဘွားခရီးဆွဲစားဥပဲဖြစ်ပါတယ်ဒီစားဥဟာမြန်မာတိုင်းရင်းသားအင်အားစုတွေနဲ့ပဋိပက္ခတွေကိုထက်ထက်ဝင်ဝင်အကြဆုံးရေးသားထားတဲ့စားဥလို့မှတ်ယူခံရတဲ့စားဥဖြစ်ပါတယ်ဆွီဒင်လူမျိုးသတင်းစာဆရာဘတ်တလစ်နာဟာအစ်တောင်အရှာရဲ့နိုင်ငံရေးစားဥပေါင်းများများစွာကိုလည်းရေးသားခဲ့သူဖြစ်ပါတယ်အခုတင်ပြခဲ့တဲ့အင်တာဗျူးဟာကျွန်တော်မင်းများနဲ့အင်တာဗျူးမဟုတ်ဘဲကျွန်တော်ကဘာသာပြန်ဆိုတင်ပြခြင်းသာဖြစ်ကြောင်းပြောကြားလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဥကြောစန္ဒာစီစဉ်နေဆက်တဲ့မြမအကြီးတုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်ပတ်စဉ်ဖြစ်တဲ့သူယုံကြည်ရာစီစဉ်ကိုတင်ဆက်ပေးပါမယ်ဖူးဘရိတ်ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာသင်ကြားရေးဆိုင်ရာမဟာဘွဲ့ယူခဲ့တဲ့ဆရာဦးနိုင်ထွန်းလင်းဘာကိုယုံကြည်သလဲဆိုတာကိုနားဆင်ကြမှာပါမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အခုကျွန်တော်ပြောချင်တာကတော့
ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့မြန်မာစာပေတင်ကြားမှုနဲ့ပတ်သက်ပြီးပြောချင်ပါတယ်စာပေတင်ကြားမှုဆိုတဲ့အပိုင်းမှာတော့ကျွန်တော်အရေးသားတင်ကြားမှုကိုပြောချင်တာပါအဲဒီတော့အရေးသားတင်ကြားမှုဆိုတာကျွန်တော်ဒီမှာပြောချင်တဲ့အကြောင်းအရာစာရေးစာကုန်းကြီးတဲ့အပိုင်းကိုပြောတာပါအမေရိကန်ပြည်ထောင်စုပါဝင်ဖွံ့ဖြိုးပြီးနိုင်ငံတချို့မှာစာရေးတာသူတို့ရဲ့စာရေးစာကုန်းဆိုတဲ့အစီအတခုတည်းမ ပထမရက်မှာဆရာကခေါင်းစဉ်ပေးကျောင်းသူကျောင်းသားတွေကစဉ်းစားလို့ရတဲ့အချက်တလက်တွေကိုချရေးအဲ့ဒါကတစ်ချိန်အဲ့ဒါပြီးတော့အဲ့ဒီရေးထားတဲ့အကြောင်းအရာတို့အင်္ဂလိပ်လို brainstorming ခေါ်တာပေါ့နော်မိမိတို့ခေါ်လူရရမြစဉ်းစားလို့ရရမြချတာတဲ့အချက်တွေကိုစာကြောင်းကြီးရေးတယ်အဲ့လိုမျိုးရေးတဲ့အခါမှာမိမိတို့ကျောင်းသားတွေချင်းချင်း ထပ်ပြီးတော့စစ်ပေးရပါတယ်ဘာလို့လဲဆိုတော့စာရေးတယ်ဆိုတာတခြားလူတစ်ဖက်သားနားလည်အောင်ရေးတာမဟုတ်လို့ပါအဲ့တော့အဲ့လိုရေးသားတဲ့အခါမှာတစ်ဖက်လူနားလည်တယ်ဆိုလို့ရှင်မိရွယ်ချက်ပေါင်းရောက်တယ်လို့ယူဆရမှာပေါ့နော်အဲ့လိုအနေထားဖြစ်တဲ့အတွက်တခြားလူမပေါ့အောင်ရေးတဲ့အခါမှာပညာရေးကသူတို့ရဲ့ပညာရေးကအရေးသားဟာမိမိဘီကအတွက်ရေးတယ်ဆိုတဲ့အကြောင်းတရားကိုဒါပေါင်းရောက်အောင်ရေးနိုင်တ ကျွန်တော်တို့အသိခံရတဲ့လမ်းမှာပေးပါတယ်အဲဒီလိုလုပ်တဲ့အတွက်မိမိစာကလည်းတခြားသူဖောက်ဖို့ဆိုတဲ့အကြောင်းတရားကိုပေါင်းမြောက်သွားပါတယ်အဲ့တော့ဒီလိုနေရာမှာကတော့ဆရာကပဲစစ်ဆရာကပဲအမှတ်ပေးဆရာပဲဖတ်ဆိုတဲ့အပိုင်းမဟုတ်တော့ပါဘူးအဲ့တော့မိမိရေးထားတဲ့စာကိုသူများနားလည်မလဲတရားတယ် အဲဒီမှာမိမိမှာလည်းပြီးတဲ့ခုရှိသွားမယ်အဲ့ဒီခုကြံသွားတာကမိမိစာရေးမဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လည်းသူတို့ကနာတွေလုံးကြပါသေးတယ်အဲ့လိုသူတို့ကနာလုပ်တဲ့အခါမှာလည်းပဲအပြင်ပစာပေတွေကိုအထိုက်ရောက်ဖားအတွက်သူတို့မှာစာပေရေးသားပိုင်းမှာလည်းဒါတိုးတက်လာပါတယ်စာပေဖတ်ရှုတဲ့အပိုင်းဒါကကအချက်လက်တွေစုဆောင်းတဲ့အပိုင်းမှာလည်းပဲတိုးတက်လာပါတယ် အဲ့လိုသင်ကြားမှုမျိုးတွေဟာမြန်မာနိုင်ငံမှာလိုအပ်နေပါတယ်အဲ့လိုမျိုးသင်ကြားမှသာလျှင်ကျောင်းသားတွေလည်းဒါခုနပြောသလိုအဖတ်စွမ်းရောအရေးစွမ်းရောတက်လာမှာဖြစ်ပါတယ်အဲ့ဒီလိုရေးရကြမယ်ဆိုလို့ရှိရင်သူတို့ကြပြားတွေဖတ်တယ်စကားကြီးတွေဖတ်တယ်တုံးပြန်မှုရေးသားတွေပေါ့ဖတ်ပြီးဘယ်လိုခံစားရလဲဖတ်ပြီးတော့ဘာပုံစံတွေရလဲဆိုတာကသူတို့ရဲ့ဒီအရေးစွမ်းရင်လည်းအများကြီးသက်သာနေပါတယ်အ
ဒီကနေ့ဒီလိုမျိုးတင်ကြမယ်ဆိုလို့ရှိရင်တော့သူတို့ရဲ့အရေးသားအပိုင်းစာပြီးဖတ်ရှုံးကိုပိုင်းစာပြီးမျက်နှာကိုပိုင်းနေမှာလဲအများကြီးတို့တက်ဖြစ်ထွန်းလာလိမ့်မယ်လို့ကျွန်တော်ယုံကြည်ကြောင်းတရားနေပြီးတော့ကျွန်တော်ပြောကြလိုပါခင်ဗျာအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီ info@boanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာသင်ကြားရေးဆိုင်ရာမဟာဘွဲ့ယူခဲ့တဲ့ဆရာဦးနိုင်ထွန်းလင်းရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်သောရရှင်များခင်ဗျာ ICE အစွန်းရောက်တပ်ဖွဲ့တွေနဲ့၃နှစ်ကြာအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်အီရတ်အချုပ်အခြာအာဏာပိုင်နယ်မြေအလုံးဟာ ISIS တွေရဲ့ထိန်းချုပ်မှုအောက်ကနေလွတ်မြောက်လာခဲ့ပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အာဘာဒီကကြေညာလိုက်ပါတယ်ဒီလိုအီရတ်ဝန်ကြီးချုပ်အာဘာဒီရဲ့ဥဆောင်မှုကိုလည်းအမေရိကန်ပြည်ထောင်စုကခြေကျူးကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရသူဟေတန်နူဝတ်ကပြောပါတယ်တစ်ဆက်တည်းမှာအီရတ်ပြည်သူတွေကိုရောအီရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့ISIS ကိုတိုက်ရင်အသက်ပေးသွားကြတဲ့သူရဲကောင်းတွေကိုပါချီးကျူးဂုဏ်ပြုကြောင်းပြောပါတယ်။အီရတ်ရဲ့အခုလိုကြေညာချက်ဟာအီရတ်နိုင်ငံတည်းကာလီဖိတ်နိုင်ငံဒူတောင်ဖို့ကြိုးပမ်းခဲ့တဲ့ ISIS တွေနောက်ဆုံးရပ်တည်နေနိုင်ခွင့်အနေအထားကိုပြသရာရောက်နေတယ်လို့ ISIS တွေရက်ဆက်ကြမ်းကြုတ်စွာထိန်းချုပ်ထားမှုအောက်ကနေပြည်သူတွေလွတ်မြောက်လာတဲ့အခြေအနေကိုလည်းရည်ညွှန်းရာရောက်နေပါတယ်။အီရတ်ရဲ့လွတ်မြောက်မှုဆိုတာဟာအီရတ်နိုင်ငံတည်းအကြမ်းဖက်မှုတိုက်ဖျက်ရေးတွေISIS ကိုတိုက်ထုတ်တဲ့လုပ်ငန်းတွေပြီးဆုံးသွားပြီလို့မဆိုလို့ကြောင်း Miss Newhart ကတတိပေးလိုက်ပါတယ်။ အမေရိကန်အနေနဲ့ IS တွေကိုချိန်မုံရေးကမ္ဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့တွေနဲ့အတူအီရတ်လုံခြုံရေးတပ်တွေကိုတင်နန်းပေးတာအကြံဉာဏ်ပေးတာလက်နက်ပစ္စည်းထောက်ပံ့တာတွေဆက်လုပ်သွားမှာပါ IS တွေကြောင့်အုပ်စုတွေခေါင်းပြန်မထောင်နိုင်အောင်အစိုးရအယူဝါဒတွေကိုတတိရှိရှိစောင့်ကြည့်သွားဖို့နဲ့အကြမ်းအကြမ်းဖက်အုပ်စုတွေရဲ့အရေးပါတဲ့ချိန်ချောက်မှုတွေကိုလည်းတတိထားကြဖို့သူမကတိုက်တွန်းလိုက်ပါတယ်အီရတ်နိုင်ငံရဲ့နေမီသိမ့်ပိုက်ခဲ့တဲ့ကာလတစ်လျှောက်လုံးIS တွေကရိုင်းဆိုင်တဲ့အပြုမှုတွေ၊ခေါင်းဖြတ်တာတွေ၊ကားစင်တင်အဆုံးစီရင်တာတွေလုပ်ပြခဲ့ပြီးမျိုးရင်းပိမိတွေရဲ့အပြစ်မဲ့ပြည်သူတွေကိုလူသားတိုင်းတစ်ပွဲအသုံးချခဲ့သလိုရိုင်းနဲ့နှင်းပန်းတာတွေကိုလည်းစံပြအနေနဲ့လုပ်ပြခဲ့တာပါ။ဒါတွေအပြင်ဆေးရုံတွေ၊ဗလီတွေ၊စာတင်ကြောင်းတွေကိုလက်နဲ့တူလောင်ယုံနဲ့လက်လုံလက်နဲ့ဆက်ယုံအဖြစ်အသုံးချခဲ့ပါတယ်။ဆေးအတွင်းတည်ကြည်မှုအပြင် IS တွေကြောင့်အီရတ်ပြည်သူတွေဟာမကြုံဘူးလောက်အောင်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရပြီးအခြေခံလမ်းပန်းအဆောက်အုံအများအများလဲ IS တို့ကဖျက်ဆီးခဲ့တာပါ2014ကစလို့အမေရိကန်ပြည်ထောင်စုအနေနဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ 1.8 ဘီလီယံထောက်ပံ့ခဲ့သလိုအီရတ်နိုင်ငံတည်ငြိမ်ရေးအတွက်ဒေါ်လာ265သန်းပေးဖို့တာဝန်ယူခဲ့ပါတယ် IS တွေခြံထားခဲ့တဲ့မပေါက်ကွဲသေးတဲ့မြေမြုပ်မိုင်းနဲ့လက်လုပ်ဖောက်ခွဲရေးပစ္စည်းတွေဖေရှားရှင်းလင်းရေးလုပ်ငန်းသုံးဖို့အတွက်နဲ့ဘယ်အရက်ဒီသားမှာပေါက်ကွဲနိုင်တဲ့ပစ္စည်းတွေရှိနေတယ်လဲဆိုတာအီရတ်ပြည်သူတွေကိုအတိပေးရေးလုပ်ငန်းစဉ်အတွက်ဒေါ်လာ112သန်းကူညီခဲ့ပါတယ်ဒီလုပ်ငန်းစဉ်တွေကအိုးအိမ်ဆုံးခွာသွားကြတဲ့အီရတ်ပြည်သူ 1.8 သန်းလုံခြုံစိတ်ကြစွာအိမ်ပြန်လာနိုင်စေရေးအတွက်အထောက်အကူဖြစ်စေမှာဖြစ်ပါတယ်အမေရိကန်ရဲ့အကြေအတွေအတိုင်းဆက်လုပ်သွားမှာပါအမေရိကန်ဟာအီရတ်အစိုးရအီရတ်ပြည်သူတွေနဲ့အတူရပ်တည်ရင်သူတို့ရဲ့အသက်အိုးအိမ်တွေကို IS တွေရဲ့လက်ထဲကနေပြန်ရယူနိုင်ဖို့လှုံ့ဆော်သွားမှာပါလို့ Miss Nuwa ကပြောကြားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ဘူးဆိုတာကိုထပ်မံပြီးတော့အတည်ပြုပါတယ်ခင်ဗျာVOA American တိုင်းရဲ့ကြာတာရင်းနေ့မနေ့ဖက်အခုထုတ်လွှင့်နေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းရဲ့ကြာတာရင်းနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေကိုလွှတ်တော်ညက်လုံးကမဲခွဲဆုံးဖြတ်လိုက်ပြီးဖြစ်တာကြောင့်သမ္မတဒေါ်နယ်ထရမ့်နဲ့ရီပက်ဘလီကန်လွှတ်တော်မှတ်တွေအောင်ပွဲခံနေကြပါပြီ။ဒါဟာသမ္မတထရမ့်အနေနဲ့ပထမဆုံးကြီးမားတဲ့အောင်မြင်မှုရရှိလိုက်တာလည်းဖြစ်ပါတယ်။ဒီဥပဒေမူကြောင်းကိုသမ္မတထရမ့်ကခရစ်စမတ်မတိုင်ခင်လက်မှတ်ထိုးမယ်လို့ပြောထားတာကြောင့်သူ့လက်မှတ်ထိုးပြီးရင်တော့ဥပဒေအဖြစ်အတည်ဖြစ်လာတော့မှာပါ။မြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်းလိုက်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးမှုမစ္စယန်ဟီလီကဗရုနီမှာပြောပါတယ်မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေကိုစုံစမ်းဖို့အတွက်မစ္စယန်ဟီလီဟာလာမယ့်ဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတာပါဒါပေမဲ့ဒီခေတ်စဉ်အတွက်သူမကိုပြည်ဝင်ခွင့်မပေးတဲ့အပြင်ပူးပေါင်းဆောင်ရွက်မှုပါပြုလုပ်မှာမဟုတ်ကြောင်းမြန်မာအစိုးရကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ထင်းထင်းခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုရက်ဘက်ကစစ်ဆေးနေတာပြည်စုံလူနီးပါးဖြစ်နေပြီးမကြခင်သူတို့အမှုကိုရုံးတင်စစ်ဆေးနေတော့မှဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးထားတာတတင်းတပတ်ကျော်ရှိလာပြီဖြစ်ပြီးသူတို့ကိုရဲအရာရှိတွေကရန်ကုန်မြို့အပြင်ကစားတောက်တဲ့စခုမှာညကြစားဖို့ချင်းဆိုတဲ့အတွက်တွားခဲ့ကြပြီးတဲ့နောက်မှာပြန်ရောက်မလာတော့ပဲဖမ်းဆီးခံရတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေပုံမှန်ဖြစ်စေဖို့နဲ့ဒေတာရင်းဖွံ့ဖြိုးတိုးတက်လာရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အိန္ဒိယနဲ့မြန်မာနိုင်ငံကြားနားလည်မှုစာချုပ်လာကိုဗုဒ္ဓဦးနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံကြားရေးအတွင်းဝင်တဲ့မြန်မာလူကယ်ပြန်ဒုတိယဝန်ကြီးဦးအောင်စိုးတို့နေပြီးတော့မှလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်
။ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကုစားဝင်နိုင်ကြီးညာသွားတယ်ပါတော့။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကမိုင်းအင်ဂျင်နီယာဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စတမိုးပဲပါ။
This program has come to you from the Voice of America,
Washington.